အမေရိကန်ပြည်ထောင်စုမှာတည်သားဖျက်ချခွင့်တရားဝင်ခွင့်ပြုထားတာကိုတရားရုံးချုပ်ကတောက်ကြနေမှာပဲပြဲဖြက်လိုက်ပါတယ်။နှစ်ပေါင်း50လောက်တရားဝင်ခွင့်ပြုထားတာကိုဖျက်သိမ်းလိုက်တဲ့အတွက်ဆက်ခွင့်ပြုသင့်မသူပြုသင့်ကိုသက်ဆိုင်ရာပြည်နယ်တွေကဆုံးဖြတ်ရတော့မှာဖြစ်ပါတယ်။သမ္မတဂျိုးဘိုင်ဒန်ကတော့တရားရုံးချုပ်ဆုံးဖြတ်ချက်ကိုရှုတ်ချလိုက်ပါတယ်
။ Today is a it's not hyperbole to suggest a very solemn moment.
တရားရုံးချုပ်အတွက်ရောတိုင်းပြည်အတွက်ပါဝမ်းနည်းစရာနေ့တစ်နေ့ဖြစ်ပါတယ်လို့သမ္မတကအင်ဗီရောမှာတောက်ကြနေကပြောဆိုလိုက်တာပါတချိန်ထဲမှာပဲတရားရုံးချုပ်ဆုံးဖြတ်ချက်ကိုကန့်ကွက်ဆန္ဒပြသူတွေအနေနဲ့ငြင်းငြင်းငြင်းငြင်းတုံ့ပြန်ကြဖို့ကိုလည်းသမ္မတကတိုက်တွန်းပါတယ်အမေရိကန်ရှိနေချုပ်ဂါလန်ကလည်းတရားရုံးချုပ်ဆုံးဖြတ်ချက်အပေါ်တရားရေးဌာနကအပြင်းထန်ကန့်ကွက်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါသမ္မတဟောင်းဒိုနယ်ထရမ့်ကတော့တရားရုံးချုပ်ဆုံးဖြတ်ချက်ကိုကြိုဆိုလိုက်ပြီးသူ့လက်ထက်မှာခန့်အပ်ခဲ့တဲ့တရားသူကြီးတွေရဲ့ထောက်ခံမှုနဲ့ဆုံးဖြတ်ခဲ့တဲ့အပေါ်မှာလည်းအောင်မြင်မှုအဖြစ်ပြောဆိုပါတယ်။တရားသားဖြတ်ချခွင့်ကိုပယ်ဖြတ်ဖို့သဘောထားပေးခဲ့တဲ့တရားရုံးချုပ်တရားသူကြီးတွေကတူဦးဖြစ်တဲ့ဆမ်မြွယ်ကတော့ဖွဲ့စည်းပုံအခြေခံဥပဒေမှာတရားသားဖြတ်ချခွင့်နဲ့ပတ်သက်လို့ဖော်ပြထားတာမရှိသလိုဖွဲ့စည်းပုံနဲ့အညီအကာအကွယ်ပေးရမယ့်အခွင့်အရေးထဲမှာလည်းမပါဘူးလို့သူကပြောပါတယ်။တရားသားဖြတ်ချခွင့်သုတေသနလေးလာနေတဲ့ Good Matcher ဌာနကတော့တရားရုံးချုပ်ဆုံးဖြတ်ချက်ကြောင့်အမေရိကန်ပြည်နယ်26ခုမှာတရားသားဖြတ်ချခွင့်ကိုတားမြစ်နိုင်ကြောင်းပြောဆိုပါတယ်ခင်ဗျာ။